မြန်မာဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါ်အောင်ဆန်းစုကြည်ဟာနိုင်ငံတော်သမ္မတဦးသိန်းစိန်တမရကာဝေးရေးဦးစည်းချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ပြည်သူ့လွတ်တော်ဥက္ကဋ္ဌသူရဦးရွှေမန်တို့နဲ့တွေ့ဆုံအပြီးဒီဇင်ဘာ4ရက်နေ့ကဗိုလ်ချုပ်မူကြီးဟောင်းဦးသန်းရွှေနဲ့တွေ့ဆုံဆွေးနွေးခဲ့တယ်လို့ NLD ပါတီကအတည်ပြုပြောပါတယ်။နိုင်ငံတော်သမ္မတကအာဏာလွှဲပြောင်းရေးကိုအဆင်ပြေအောင်ဆောင်ရွက်ပေးမယ်လို့ကတိပြုထားပြီးဖြစ်တဲ့အပြင်အခုလိုတွေ့ဆုံမှုတွေကနေ NLD ပါတီအာဏာလွှဲပြောင်းရယူနိုင်ရေးအတွက်အဆင်ပြေချောမွေးလိမ့်မယ်လို့ယူဆကြပါတယ်။ဒီလိုတွေ့ဆုံခဲ့တဲ့အပေါ်လေးလာသူတွေကြားထဲမှာစိုးရိမ်စိတ်တွေရှိကြပေမဲ့အတော်များများကတော့လားလာကောင်းဖြစ်ကြိုဆိုကြပါတယ်။ပြည်သူ့အရေးချာနယ်ရဲ့အတိုင်ပင်ခံအက်ဒီတာစာရေးဆရာဦးဖေမင်းကတော့အခုလိုတွေ့ဆုံဆွေးနွေးတဲ့အတွက်အာဏာလွှဲပြောင်းရေးဟာပြည်သူတွေစိုးရိမ်စရာမလိုတော့ပဲချောမွေးလိမ့်မယ်လို့ပြောပါတယ်။
ကောင်းကျိုးအနေနဲ့ကတော့အခုဆွေးနွေးရဆိုတာကတော်တော်အများအားစိုးရိမ်ကြောင်းကြနေကြတယ်ပေါ့နော်ဒီရွေးကောက်ပွဲတက်ကိုဒီလက်ရှိအနာခိုင်ဆွဲထားတဲ့ပုံစံတွေကလက်ခံမှာလို့စိုးရိမ်နေရတယ်ပြီးအခုဆွေးနွေးရစကားပြောရဆိုရင်ဆိုတဲ့အခါကျတော့အခုအတိမပြည့်တဲ့သဘောတက်ရောက်တယ်ပေါ့နော်အဲ့တော့ဒီထဲမှာသာလေဆွေးနွေးကြီးနိုင်ပြီးတော့ပြန်လည်တောင်းဆိုမှုတွေကြီးနိုင်မှုတွေတော့ရှိမှာပေါ့ဗျာတော်တော်အခုပြောင်းရတော့လည်းချောချောမွေ့မွေ့ဖြစ်ဖို့အတွက်အလားအလာကောင်းတယ်လို့ယူဆရတာပေါ့
နိုင်ငံရေးဆောင်မတွေကိုရေးသားနေတဲ့စာရေးဆရာစီသူအောင်မြင့်ကတော့အခုလိုတွေ့ဆုံတာကကောင်းတယ်လို့ပြောနိုင်ပေမဲ့အစိုးရအသစ်ပေါ်ပေါက်လာဖို့လေးလားလောက်လိုသေးတာကြောင့်ဘာတွေဖြစ်လာမယ်ဆိုတာကိုအတိအကျမပြောနိုင်သေးဘူးလို့ပြောပါတယ
်။သူတို့တွေ့ဆုံမှုကတော့ကောင်းကျိုးဘက်ကပဲဖြစ်သွားဖို့တွေ့ရတယ်လေ။ဒီလိုတွေ့ဆုံမှုတော့ဆိုးကျိုးကတော့ဘာမှမဖြစ်နိုင်ပါဘူး။တိုင်းပြည်မှာအပြောင်းလဲဖြစ်ဖို့ဆိုတဲ့ဟာကလွတ်တော်ပေါ်ဖို့ဆိုရင်လက်လာနီပါလောက်နောက်အစိုးရအဖွဲ့အစ်စ်ပေါ်ဖို့ဆိုရင်လေးလားနီပါလောက်ကြာသေးတယ်ဆိုတော့အားလုံးကိုတော့ကံစီသမားတော့ပြောလို့တော့မရသေးဘူး။
တိုင်းရင်ကြားစည်ရေးအတွက်တမရော်နဲ့စစ်ကောင်းဆောင်ဟောင်းတွေကိုဒေါ်အောင်ဆန်းစုကြည်အနေနဲ့စီယုံရမှာဖြစ်ပြီးအခုလိုစီယုံမှုတွေကနေတဆင့်ယုံကြည်မှုတည်ဆောက်ရမှာဖြစ်တယ်လို့လည်းဦးစီသူအောင်မြင့်ကဆက်ပြောပါတယ်။အခုလိုတွဲဆုံမှုတွေကနေဒေါ်အောင်ဆန်းစုကြည်ကိုတမရမဖြစ်အောင်တားဆီးထားတဲ့ဥပဒေတွေကိုလည်းပယ်ဖြတ်နိုင်လိမ့်မယ်လို့ပြောပါတယ်။နိုင်ငံရေးဆောင်မတွေကိုရေးသားနေတဲ့ဦးတန်းစိုးနိုင်ကတော့ဒေါ်အောင်ဆန်းစုကြည်ကိုတမရအဖြစ်တွေ့မြင်လို့တယ်လို့ပြောပါတယ်။ဒါပေမဲ့အခုတွဲဆုံမှုကနေအာဏာလွှဲပြောင်းပြီးချိန်အထိဒေါ်အောင်ဆန်းစုကြည်ကိုတမရဖြစ်ခွင့်မရအောင်တားဆီးထားတဲ့ဥပဒေတွေကိုပြင်ဆင်နိုင်လိမ့်မယ်လို့မယူဆကြောင်းအခုလိုပြောပါတယ
်။ဒေါ်အောင်ဆန်းစုကြည်အနေနဲ့တမရဖြစ်ခွင့်ကိုရသိချင်ပါတယ်။59စာလုံးလဲပြင်ပနိုင်မှုအတွက်တော့အခွင့်အလမ်းရှိပါတယ်။ဒါပေမဲ့လက်လောအနေနဲ့ပြောရလို့ရှိရင်တော့ဒီတွေ့ဆုံဆွေးနွေးမှုကနေပြီးတော့ဆိုရအာနာဆွဲပြောင်းမှုမပြီးခင်အထိတော့ဒီတွင်59စာလုံးကိုပြင်ပနိုင်မယ့်အခြေအနေတော့တတော်မရှိသေးဘူးလို့ထင်ပါတယ
်။ဦးသန်းရွှေနဲ့ဒေါအောင်ဆန်းစုကြည်တို့တွေ့ဆုံမှုဟာအရက်ဖက်စစ်ဖက်ဆက်ဆံရေးကောင်းမွန်အောင်ပထမဦးဆုံးစတင်တဲ့ခြေလှမ်းဖြစ်တယ်လို့ကြားကောင်းပါတီလို့ခေါ်တဲ့ SNLD ပါတီရဲ့အတွင်းရေးမှူးဦးဆိုင်လိတ်ကပြောပါတယ်။အခုလိုတွေ့ဆုံခဲ့တာကြောင့်ဖက်ဒရယ်ပြည်ထောင်စုတည်ထောင်နိုင်ဖို့အတွက်ဆက်ဆက်တဲ့အကျိုးသက်ရောက်မှုတွေရှိနိုင်တယ်လို့လည်းပြောပါတယ်။
ကောင်းဆန်းစုကြည်နဲ့ဥပန်းရွှေတွေ့တဲ့ကိစ္စဟာအရက်ဖက်စစ်ဖက်ဆက်ဆံရေးပြင်ပဖို့အတွက်ကိုပထမဆုံးစတင်စီဆောင်တဲ့ပြင်ဆန်းလို့ယူဆလို့ရတယ်။အရက်ဖက်စစ်ဖက်အစင်မပြေဘဲနဲ့ဖက်ဒရယ်ပြည်ထောင်စုတည်ထောင်ဖို့ဖွဲ့စည်းပုံစံအုပ်တွေပြင်ဆင်ဖို့စတဲ့ကိစ္စတွေကိုဆက်လက်ပြီးတည်ဆောင်နိုင်မှာမဟုတ်ဘူး။ဒါကြောင့်မို့လို့တိုင်းသားတွေအတွက်တရက်အကျိုးမရှိပေမဲ့လို့ဆက်ဆက်တဲ့အကျိုးသက်ရောက်မှုတော့စီဆောင်ရှိနိုင်တယ်ဒါလည်းပြောနိုင်တယ်။တကယ်လို့ပွဲလင်းမြင်သာမှုရှိပြီးတော့မှစေကောင်းစေနာတားရှိတဲ့ပုံစံမျိုးနဲ့ဆက်ဆံကြမယ်တွေ့ဆုံကြတယ်ဆိုလို့ရှိရင်တော့လည်းပြည်သူတွေအကျိုးရှိပါလိမ့်မယ
်။အခုတွေ့ဆုံမှုမှာဗိုလ်ချုပ်မူကြီးဟောင်းမိသားစုရဲ့ပိုင်ဆိုင်မှုတွေကိုအကာအကွယ်ပေးဖို့အတွက်ပဲဆွေးနွေးခဲ့ကြတာဆိုရင်တော့တိုင်းပြည်အတွက်ကောင်းကျိုးမရှိဘူးလို့လည်းဆက်ပြောပါတယ်။စီးပွားရေးပညာရှင်တဦးဖြစ်ပြီးစီးပွားရေးဆောင်မတွေကိုရေးသားနေတဲ့မောင်တန်နိုင်ဘောဂဗေဒကတော့အခုတွေ့ဆုံဆွေးနွေးတာကနေနိုင်ငံအတွက်စီးပွားရေးခွင့်လန်းကောင်းတွေရလာမယ်လို့ယုံကြည်ကြောင်းပြောပါတယ
်။စီးပွားရေးကတော့ကျွန်တော်အမြင်ပြောရရင်တော့ကောင်းလာမှာပါ။ဆွေးပြောင်းမှုလည်းအထင်ပြေသွားမယ်ဆိုရင်စီးပွားရေးအခြေအနေကကောင်းလာမယ်လို့ပဲကျွန်တော်မြင်ပါတယ်ခင်ဗျ။ကျွန်တော်တို့မှာအတိုင်းအတာတစ်ခုအထိတရားစာတတွေလည်းကြံနေသေးတယ်ပေါ့ဗျာ။အဲ့တော့ဒီဟာတွေကိုစနစ်တကျဆွဲပြောင်းပြီးလို့ရှိရင်တော့ဒါတွေကြောင့်ကျွန်တော်တို့တိုင်းပြည်ကိုအခြေအနေကောင်းတဲ့တိုးတက်မှုတစ်ခုတော့ရမယ်လို့ကျွန်တော်ဒီလိုမျှော်လင့်ပါတယ
်။မြန်မာနိုင်ငံစံစဘာအသင်းရဲ့အတွင်းရေးမှူးဒေါက်တာစိုးထွန်းကတော့အခုလိုတွေ့ဆုံမှုကြောင့်နိုင်ငံရေးတည်ငြိမ်လာရင်စီးပွားရေးအခြေအနေတိုးတက်လာမယ်လို့ပြောပါတယ်။ပြည်ပနိုင်ငံတွေရဲ့ယင်းနှိမ့်မြုံနယ်မှုတွေလည်းပိုဝင်လာမယ်လို့ပြောပါတယ်
။ဟောကျွန်တော်ကဒီလိုတွေ့ဆုံဆွေးနွေးပွဲတွေ့တဲ့ဒီစားတွေကြောင့်မလို့ဒါကောင်းတဲ့နေရအာနာဆွဲကြောင်းရေးအတွက်ကိုတောက်ပြီးပြုနိုင်တယ်။ဒေါအောင်ဆန်းကြီးဦးဆောင်တဲ့အာနာတွေသူ့အတွက်ပေါ်လာဖို့အတွက်ခွင့်ရပေးနေရတယ်ကျွန်တော်။အဲတော့ကျွန်တော်စီဝါရေးစပွားအနေနဲ့ပြောရင်တော့လေစီဝါရေးလုပ်တဲ့လူအားလုံးကတော့နိုင်ငံရေးတည်ငြိမ်မှုကိုလုပ်ကြတာပေါ့။အော်တိုင်းပြည်ကတည်ငြိမ်မှုရှိရတဲ့သူ့ရင်တောင်းတမှုသွားမယ်ဆိုရင်တော့ဒါစီဝါရေးလာလာပို့ပြီးကောင်းလာနိုင်တယ်ဒါပေါ့။အဲကျွန်တော်ကတော့နိုင်ငံရေးနေမှုတွေတက်လာမယ်လို့မြင်ပါတယ်။
လူခွင့်ရေးလှုပ်ရှားသူတဦးဖြစ်ပြီး Triangle Women Support Group ရဲ့ Director မခင်လေးကတော့အခုလိုတွဲဆုံမှုတွေကိုကြိုဆိုပေးမယ်။တစ်ချိန်တည်းတွဲဆုံရုံနဲ့တော့မလုံလောက်ဘူးလို့ပြောပါတယ်
ကျိုးဆိုပါတယ်ပဲပြောအောင်ပါပေါ့ဘာလို့လဲဆိုတော့ကျမတို့အပြင်မှာအလုံးနားလည်ထားတာဒီလေကုတန်းရွှေကြီးကကုချိန်တီကိုဩဇာဆောင်မှုရှိနေတယ်ဆိုတဲ့ဟာမျိုးကိုလေကျမတို့သိထားတဲ့အခါကျတော့နောက်ဆုံးသူနဲ့တွေ့ရသည်ကြောင်းလည်းတွေ့ပို့ပြီးတော့အားတစ်ခုဖြစ်နိုင်မယ်လို့ကျမတို့မြင်တယ်ဒီအစိုးရတဲ့အတွက်ကိုလည်းအကောင်းဆုံးပံ့ပိုးပေးနိုင်မယ်လို့တော့ထင်တယ်ဒါပေမဲ့ဒီလိုတစ်စိမ်နဲ့တွေ့ဆုံမှုမျိုးကတော့ဟိုမလုံလောက်ဘူးလို့ထင်တယ်တကယ်အလုံးသဘောပါပြီးတော့ဒီကစက်တိုက်ပေါ့နော်တောက်လျှောက်တွေးဆမှုတွေနဲ့နှိမ့်နှိုင်းမှုတွေရှိသွားမယ်ဆိုရင်တော့ပိုပြီးကောင်းလိမ့်မယ
်နိုင်ငံရေးကျင်းသားဟောင်းတူဖြစ်ပြီးလက်ရှိမှာ Tomorrow Channel ရဲ့ Editor ကိုစောသက်ထွေးကသူ့အနေနဲ့ထောင်သုံးကကြားခဲ့ပြီးထိခိုက်နာကျင်မှုတွေရှိခဲ့ပေမဲ့ဒေါအောင်ဆန်းစုကြည်နဲ့ဦးတန်းရွှေတို့တွဲဆုံဆွေးနွေးဖို့ကိုတဆိုင်မတ်မတ်တောင်းဆိုခဲ့တာဖြစ်တယ်လို့လည်းပြောပါတယ်။ဆေဆိုးရလက်ထက်မှာဖိနှိပ်ခံခဲ့ရတာတွေအတွက်တောင်းပန်မှုဆိုတာကတော့အခုအချိန်နေကစောလွန်သေးတယ်လို့ယူဆတဲ့အကြောင်းပြောပါတယ်
။ခုနေဝန်ဆောင်ခိုင်းရင်တော့ချောင်းပိတ်လို့ဖြစ်သွားနိုင်တယ်ကျွန်တော်တို့ကအခုမှနိုင်ငံရေးအရာပူးတွဲဆောင်ရနိုင်တယ်ပုံကွန်ပေါင်းပလက်ဖောင်းတစ်ခုတည်ဆောက်နေတော့မှာဆိုအဲ့လိုမျိုးကျွန်တော်တို့အမှားတွေနဲ့ပြန်ပြီးတော့တူးဆွဖို့ခြေနေရတော့မတင့်တော်သေးဘူးလို့ယူဆတယ်တချင်းချင်းမှာအလုံးညီညီညံ့ညံ့နဲ့တိုးတက်တဲ့တိုင်းတွေဖြစ်လာရင်တော့သူတို့တွေလည်းဘဝနေဝင်ချိန်မှာကောင်းမွန်တဲ့လုပ်ရက်ပြီးနောက်အမှန်တရားတွေကိုအပြည့်အစုံပြုလာရင်လုပ်သွားမယ်လို့ယူဆတာပါ
အခုလိုလက်ရှိအာဏာရခေါင်းဆောင်တွေအပြင်ဗိုလ်ချုပ်မှုကြီးဟောင်းဦးသန်းရွှေနဲ့လည်းတွေ့ဆုံဆွေးနွေးတာကနေရလက်ကောင်းတွေပေါ်ထွက်လာဖို့အတွက်နိုင်ငံရေးလှည်လာသူတွေစာရေးသူတွေကမျှော်လင့်နေကြတာဖြစ်ပါတယ်ရှင်